မြန်မာနဲ့အီရတ်ကိုခရီးစစ်တာအသုံးပြုတဲ့နိုင်ငံများဆင်းကနေအမေရိကန်ကပယ်ဖြတ်တော့မယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ဒါဟာထရမ့်အစိုးရအနေနဲ့လူခွင့်ရေးထက်လုံခြုံရေးနဲ့တန်တမာရေးအရာဆင်ပြေမှုကိုဦးစားပေးတယ်လို့အစွတ်စွဲခံရနိုင်စရာဖြစ်ပါတယ်။လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီဆင်းကနေပယ်ဖြတ်တာအချိန်မတန်သေးတဲ့လုပ်ရလို့ဝေဖန်လိုက်ပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးတိုင်းရဲ့ချောင်ချုပ်ခံမှုလူခွင့်ရေးချိုးဖောက်ခံမှုတွေပိုများလာနိုင်တယ်လို့လည်းပြောပါတယ်။ဒါပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းဒေသလက်နက်ကန်အဖွဲ့ခုနှစ်ဖွဲ့လိုကိုကလေးစစ်သားအသုံးပြုရဆင်းမှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကိုယ်လွယ်နိုင်ပါတယ်။တောက်ကြနေမှာပဲမြန်မာအစိုးရစစ်တပ်ကတမရုံမှာရှိနေတဲ့ကလေးစစ်သား68ယောက်ကိုပြန်လွှတ်ပေးလိုက်တယ်လို့ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ဌာနကိုယ်စားလှယ်ကပြောပါတယ်။မြန်မာအစိုးရဟာ2012ကလေးစစ်သားအသုံးပြုပတ်တော်ရဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့တဲ့ညစပြီးကလေးစစ်သားစုစုပေါင်း849ယောက်ကိုပြန်ပြီးလွှတ်ပေးခဲ့တာပါ။